နိုင်ငံမြောက်ပိုင်းအခြေအနေကိုတရုတ်နိုင်ငံကအထူးအလေးပေးစောင့်ကြည့်နေတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်တရုတ်နိုင်ငံရဲ့ဌာနမှပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရလင်ချန်းကတောက်ချာနေကပြောကြားခဲ့တာဖြစ်ပါတယ
်中方高度关注缅甸局势和缅北冲突动向
တရုတ်နေနဲ့မြန်မာနိုင်ငံတဲကအခြေအနေတွေနဲ့မြောက်ပိုင်းကတိုက်ပွဲတွေကိုအထူးဂရုပြုစောင့်ကြည့်နေပါတယ်မြန်မာရဲ့အကြီးမားဆုံးအိန္ဒိယနိုင်ငံအနေနဲ့မြန်မာတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်ကူညီဖို့တက်တက်ကြွကြွရှိနေပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာတရုတ်အနေနဲ့ထိရောက်တဲ့ကဏ္ဍကနေဆက်လက်ဆောင်ရွက်သွားမှာဖြစ်သလိုမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေရောကြပြီးတော့အခြေအနေအေးချမ်းစေဖို့ဆက်လက်လေးပေးဆောင်ရွက်သွားမှာဖြစ်ပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလင်ချန်းကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေချက်ချင်းရပ်ပါလို့ TNL တောင်းတက်ကိုရွှေလီမြို့လုံခြုံရေးကော်မတီကစာပေးဖို့ဖိအားပေးခဲ့သလားဆိုတာကိုသတင်းစာရှင်းလင်းပွဲမှာသတင်းတော့တယောက်မေးတာကိုပြောခွင့်ရကတိုက်ရိုက်မဖြေပဲခုလိုဖြေကြားခဲ့တာဖြစ်ပါတယ်တရုတ်စစ်တပ်ကအခုတစ်ပတ်အင်္ဂါနေ့ကနေကြာသပတေးနေ့အထိတရုတ်မြန်မာနယ်စပ်မှာကြီးစစ်တွေတုံးပြီးတော့ကြီးတပ်နဲ့လေတပ်စီးရဲလက်ချင်းမှုတွေကိုတုံးရလုတ်ခဲ့ပါတယ်တရုတ်ဂျာဝန်စစ်ဆက်ပေးတဲ့ Hiking သဘောတူညီမှုအရ TNL ပါတဲ့ညီနောင်၃ဘွဲ့ကတစ်တုံညာနှစ်ခုစစ်စင်ရေးပထမပိုင်းကိုဒီနှစ်ဆန်းမှာယာယီအပြစ်ရက်ခဲ့ပေမဲ့ဂျွန်လကုံမှာတိုက်ပွဲတွေပြန်ဆားခဲ့ပါတယ်အဲ့နောက် MMDA ကိုကန်တက်ပါလာပြီးတော့ပြီးခဲ့တဲ့လာဇတ်မှာလာရှိုးစစ်ဌာနချုပ်ကိုတင်းတဲ့အထိဖြစ်လာခဲ့တာပါတရုတ်နိုင်ငံသားတွေနဲ့တရုတ်စီးပွားရေးအကျိုးစီးပွားရေးတွေမထိခိုက်အောင်တိုက်ပွဲတွေချက်ချင်းရပ်ဖို့တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့ TNL ရွှေလီမြို့လုံခြုံရေးကော်မတီကဒီဩဂတ်လ29ရက်နေ့ကစာပို့ခဲ့ပါတယ်မလိုက်နိုင်ဘူးဆိုရင်တရုတ်ဘက်ကရန်ကိုဟန်တားနိုင်ဖို့အရေးယူဆောင်ရွက်မှုတွေပိုလုပ်သွားမှာဖြစ်လို့အကျိုးဆက်တွေခံရလိမ့်မယ်လို့လည်းချိန်ညွှန်ထားပါတယ်ဒါဟာ TNL နဲ့တော်လိုင်းတရက်လုံးပေါ်မှာရိုင်းပြစွာချိန်ညွှန်စော်ကားမှုဖြစ်တယ်လို့အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ကထုတ်ပြန်ပြီးတော့ရှုတ်ချခဲ့ပါတယ်